ယူကရိန်းရဲ့ရှေ့ဘက်ခြမ်းကဆက်မှုဒေသတစ်ခုဖြစ်တဲ့ဒုံဘက်ဒေသကိုသိမ်းယူဖို့အတွက်အရေးပါတဲ့မြို့ကြီးတစ်ခုဖြစ်တဲ့ဆီယာဘဲရိုဒိုနက်စ်ရဲ့တဝက်ကျော်လောက်ကိုရုရှားတပ်တွေကထိန်းချုပ်လိုက်ကြောင်းယူကရိန်းဒေသခံအုပ်ချုပ်ရေးမှူးနဲ့မြို့တော်ဝင်တွေကအင်္ဂါနေ့မှာအတည်ပြုပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းနှစ်ဘက်တပ်တွေအပြင်းထန်တိုက်ခိုက်ပြီးတဲ့နောက်မြို့ရဲ့နေရာအတော်တော်များများကိုရုရှားတပ်တွေကထိန်းချုပ်လိုက်ကြောင်းအင်္ဂါနေ့မှာပြောဆိုလိုက်တာပါ။ဒါပေမဲ့လည်းယူကရိန်းတပ်ဖွဲ့တွေနဲ့ဆက်လက်တိုက်ပွဲယူကရိန်းတပ်ဖွဲ့တွေကဆက်လက်ခုခံနေပြီးအဝိုင်းခံရတဲ့အန်ဒီယေမြို့မရှိဘူးလို့လူဟန့်စ်ဒေသအုပ်ချုပ်ရေးမှူးဆရီဂီဒေကပြောဆိုပါတယ်။ရုရှားတပ်တွေကဘုံကျဲတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ပိတ်မိနေတဲ့မြို့ကန်အရသာ 13,000 လောက်ကိုလူသားချင်းစာနာမှုအထောက်အထားတွေပေးပို့နိုင်ခြင်းမရှိဘူးလို့အုပ်ချုပ်ရေးမှူးကအွန်လိုင်းစာမျက်နှာပေါ်မှာဖော်ပြထားပါတယ်။အဲ့ဒီမြို့မှာအရင်ကလူဦးရေ 300,000 လောက်နေထိုင်ခဲ့ပါတယ်။အပြင်းထန်ထိုးစစ်ဆင်နေတဲ့ရုရှားတပ်တွေဟာမြို့ရဲ့တဝက်လက်ကိုထိန်းချုပ်ထားပါတယ်။မြို့ထဲမှာလမ်းတလမ်းချင်းစီဖြစ်စည်းခံထားရကြောင်းနဲ့လက်နက်ကြီးတွေပြစ်ခတ်နေတဲ့ကြားမှာပဲလမ်းတွေပေါ်မှာတိုက်ပွဲတွေဆက်လက်ဖြစ်နေဆဲပဲလို့ CR Vero Donex ရဲ့မြို့တော်ဝင်ဖြစ်တဲ့ Alexander Strike ကသတင်းထား AB သတင်းထားတာကိုပြောဆိုခဲ့ပါတယ်ခင်ဗျာ။